အသက်82နှစ်အရွယ်ရှိနိုင်ငံတော်တရားရုံးချုပ်တရားသူကြီးအန်သိုနီကန်နေဒီဟာရာသပန်ထမ်းဆောင်ခွင့်ရှိတဲ့ယာတုကအနားယူတော့မယ်လို့ဗုဒ္ဓဟူးနေ့မနေ့ကပြောလိုက်ပါတယ်။ဇူလိုင်လကုန်မှာအနားယူမယ်တရားသူကြီးကန်နေဒီဟာနိုင်ငံတော်တရားရုံးချုပ်ရဲ့တရားသူကြီး၉ဦးနဲ့ Republican သမ္မတခန့်အပ်တဲ့တမယိုးချအမြင်ရှိပေမဲ့တရားသူကြီးကန်နေဒီကပေးတဲ့ဆုံးဖြတ်ချက်မဲတွေဟာသဘောထားပွင့်လင်းမှုနဲ့တမယိုးချအမြင်နှမျိုးစလုံးကိုသူ့ယုံကြည်ချက်အတိုင်းပေးလို့ရှိပါတယ်။ဒါကြောင့်သူ့နေရာမှာသမ္မတထရမ့်ကအစားထိုးခန့်အပ်မဲ့သူဟာတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်တွေအပေါ်တက်ရောက်မှုရှိစေခြင်းနဲ့လို့သုံးသပ်ကြပါတယ်။အပြည့်အစုံကိုဒေါ်လှလှတန်းကတင်ပြပေးပါမယ်
။နိုင်ငံတော်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်တွေမှာ liberal နဲ့ conservative နှစ်ဖက်စလုံးကိုကြည်ူတန်စွဲမကြဘဲအရေးပါတဲ့မဲပေးလို့ရှိတဲ့တရားသူကြီးအန်သိုနီကနေဒီဟာစလိုက်လာကုန်မှာအနားယူတော့မယ်လို့ဗုဒ္ဓဟူးနေ့ကကြေညာခဲ့တာဖြစ်ပါတယ်။ဒါကြောင့်နိုင်ငံရဲ့ဖွဲ့စည်းပုံကိုကာကွယ်ဆောက်ရှောက်ရမှာအမြင့်ဆုံးတာဝန်ရှိတဲ့နိုင်ငံတော်တရားရုံးချုပ်ကိုပုံဖော်နိုင်ဖို့သမ္မတထရမ့်အနေနဲ့ဒုတိယအကြိမ်အခွင့်အရေးရလိုက်တာပဲဖြစ်ပါတယ်။အသက်82နှစ်အရွယ်တရားသူကြီးကနေဒီထုတ်ပြန်တဲ့ကြေညာချက်မှာသူဟာစလိုက်လာ30တရက်နေ့ကစတင်အနားယူတော့မှာဖြစ်ပြီးနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်နှစ်30တာဝန်ထမ်းဆောင်မှုအပါအဝင်တရားရေးဌာနမှာ43နှစ်တာထမ်းဆောင်ခဲ့တဲ့အတွက်ဂုဏ်ယူမိတဲ့အကြောင်းဖော်ပြထားပြီးသူ့မိသားစုအတွက်အချိန်ပိုပေးလိုတဲ့အတွက်အခုလိုအနားယူဖို့ဆုံးဖြတ်လိုက်တာလို့ဖော်ပြထားပါတယ်။ဒါအပြင်ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ဆောက်ရှောက်ရမှာအမှုတိုင်းကိုလေ့လာသုံးသပ်အကဲဖြတ်ခွင့်ရခဲ့တဲ့အတွက်ကြောင့်လည်းကျေးဇူးတင်တဲ့အကြောင်းသူ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။သမ္မတရော်နယ်ရီဂန်လက်ထက်ကခန့်အပ်ခဲ့တဲ့တရားသူကြီးကနေဒီအနားယူမှုနဲ့ပတ်သက်လို့သမ္မတထရမ့်ကတရားသူကြီးရဲ့လှုပ်ဆောင်ချက်တွေကိုချီးကျူးလိုက်ပြီးလက်လက်သွားတဲ့နေရာမှာအမြန်ဆုံးအစားထိုးခန့်အပ်နိုင်ဖို့လှုပ်ဆောင်သွားမယ်လို့အင်ဂျူတော်မှသတင်းတောက်တွေကိုပြော
ခဲ့တယ်။ Justice Kennedy will be retiring and he is a man that I've known for a long time and a man that I've respected for a long time. He's been a great justice.of the Supreme Court.
တရားသူကြီးကန်နေဒီနဲ့ကျွန်တော်သူကြုံခဲ့တာကြားပါပြီ။သူကလည်းလေးစားခဲ့တာကြားပါပြီ။နိုင်ငံတော်တရားရုံးချုပ်ရဲ့ထုတ်ပြန်တဲ့တရားသူကြီးလူတွေဖြစ်ပါတယ်။အမြင်လဲသိကျဲတဲ့စာနာကျင်နာမှုနဲ့သိရှိတဲ့လူပါ။သူကသတိရနေကြမှာပါ။သူအနားယူမှာမို့နိုင်ငံတော်တရားရုံးချုပ်တရားသူကြီးအစ်စ်အစားထိုးခန့်အပ်နိုင်ဖို့အမြန်ဆုံးရှာဖွေရမှာဖြစ်ပါတယ်။သူ့လိုထုတ်ပြန်သူတူရွေးနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။
ကျမရေးကြောင့်လွန်ခဲ့တဲ့နှစ်ကကွယ်လွန်ခဲ့တဲ့ရှီယိုဝါဒီနိုင်ငံတော်တရားရုံးချုပ်တရားသူကြီးအန်တီနီစကယ်လီယာနီယာမှာရှီယိုဆွေတရားသူကြီးနီးဂော့ဆာ့ချ်ကိုသမ္မတထရမ့်ကပထမအနေနဲ့ခန့်အပ်ခွင့်ရခဲ့တာဖြစ်ပါတယ်။နိုင်ငံတော်တရားရုံးချုပ်တရားသူကြီးနေရာတွေလက်လက်တိုင်းဒီမိုကရက်ပါတီကသမ္မတဒါမှမဟုတ် Republican ပါတီကသမ္မတတို့ကအမိတင်သွင်းခင်ရခဲ့တာဖြစ်ပြီးအထက်လွှတ်တော်ကနေကြားနာစစ်ဆေးကအတည်ပြုပေးရတာဖြစ်ပါတယ်။ထဲလို့တော့အမအများစုကောင်းဆောင် Mitch McConnell ကတရားသူကြီးတအစားထိုးခန့်အပ်ဖို့အမြန်လှုပ်ဆောင်သွားမယ်လို့ခုလိုလွှတ်တော်မှာပြောဆို
တယ်။ Senate stands ready to fulfill its constitutional role by offering advice and consent on President Trump's nominee to fill this vacancy. We will vote.
အထက်လွှတ်တော်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်အရသမ္မတထရမ့်အမည်တင်သွင်းမဲ့တရားသူကြီးတကိုအကြံပေးဖို့အတည်ပြုဖို့အသင့်ရှိပါတယ်တရားသူကြီးကနေဒီရဲ့နေရာမှာအစားထိုးမဲ့သူခန့်အပ်ဖို့ဒီလာမဲ့အဆောင်ဥပပေါင်းမှာမဲခွဲဆုံးဖြတ်မှာဖြစ်ပါတယ
်သမ္မတထရမ့်ကတရားသူကြီးတစ်ကိုအမည်တင်သွင်းရမှာသူအရင်ထုတ်ပြန်ခဲ့တဲ့တရားသူကြီး25ဦးထဲကအမည်ရှင်းကနေရွေးမယ်လို့ပြောပါတယ်သမ္မတထရမ့်အနေနဲ့တရားသူကြီးကနေဒီရဲ့နေရာမှာရှေးရွေးဆွဲတူကိုခန့်အပ်ခြင်းအဖြစ်ရတပံရာဒူးဖြစ်တဲ့နိုင်ငံတော်တရားရုံးချုပ်ရဲ့အနေအထားကိုပုံသွင်းခွင့်ရရှိမှာဖြစ်တဲ့အတွက်ကြောင့် liberal တွေကြားစိုးရိမ်မှုတွေထွက်ပေါ်ခဲ့ပါတယ်အထူးသဖြင့် Roe versus Wade ဆိုတဲ့ပြည်ထောင်စုဖြစ်ချပိုင်ခွင့်ဥပဒေလိင်တူများအခွင့်အရေးဆိုင်ရာဥပဒေတွေနဲ့ပတ်သက်လို့ရှေ့ရေးပြောင်းလဲမှုတွေဖြစ်စေနိုင်တာကိုစိုးရိမ်မကင်းဖြစ်ရရှိကြတာဖြစ်ပါတယ်လက်ရှိတရားသူကြီး၉ဦးနဲ့ Republican သမ္မတတွေကခန့်အပ်ခဲ့တဲ့တရားသူကြီး၅ဦးရှိပြီးဒီမိုကရက်သမ္မတတွေကခန့်အပ်ခဲ့တဲ့တရားသူကြီး၄ဦးရှိတာဖြစ်ပါတယ်။အဲ့ဒီအနေနဲ့ Republican သမ္မတခန့်အပ်ခဲ့တဲ့တရားသူကြီးကနေဒီအနေနဲ့နှစ်ဖက်ကိုမျှပြီးမဲပေးလို့ရှိတာဖြစ်ပါတယ်။ဒါကြောင့်သမ္မတထရမ့်လက်ထက်မှာရှီဝီဇွဲဘွားဒီတရားသူကြီးတဦးကိုခန့်အပ်လို့ရှိရင်နိုင်ငံတော်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်တွေမှာအတော်လေးတက်ရောက်မှုတွေရှိလာမှာဖြစ်ပါတယ်ရှင်
။ဒေါ်လာလာတမရှင်